နမစစ်တပ်ကအာဏာသိမ်းတာကိုတုံ့ပြန်ဖို့အတွက်အာဏာသိမ်းစစ်တပ်ခေါင်းဆောင်တွေရဲ့အမည်နဲ့စီရင်တစ်ခုပြုစုဖို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဌာနကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတောင်းဆိုလိုက်ပြီးဖြစ်ပါတယ်။မနေ့တုန်းကဘယ်လ်ဂျီယမ်နိုင်ငံဘရက်ဆယ်လ်မြို့မှာကျင်းပခဲ့တဲ့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာအာဏာသိမ်းစစ်ခေါင်းဆောင်တွေကိုတခြားပြည်သူမှုတွေချမှတ်တော်ဖို့အခုလိုသဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလ20ရက်နေ့ EU ဖွဲ့နိုင်ငံခြားရေးဝန်ကြီးတွေအဆုံးသတ်တွေ့ဆုံဆွေးနွေးပြီးတဲ့အခါအနာသိမှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးအရေးယူတံခါးပေးဆုံးမှုတွေချမှတ်သွားဖို့ဥရောပသမဂ္ဂကအစီအစဉ်တွေချမှတ်နေတာလည်းဖြစ်ပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံနဲ့တတိယအကြီးဆုံးကုန်သွယ်မှုတွေကိုပြုလုပ်နေတာဖြစ်ပါတယ်။ဒါပေမဲ့အခုချမှတ်မဲ့ပေးဆုံးမှုမှာတစ်ဖက်ကုန်သွယ်ရေးကိစ္စမပါဝင်စေဖို့လည်း EU အဖွဲ့ဝင်နိုင်ငံတွေကသဘောတူညီထားပါတယ်။မြန်မာပြည်သူတွေအကျိုးစီးပွားကိုထိခိုက်နိုင်တဲ့အရေးယူတံခါးမှုတွေကိုရှောင်ရှားဖို့သူတို့ဒီအားနည်းသူတွေကိုမထိခိုက်အောင်လှုပ်ဆောင်မှု EU ဖွဲ့ကသဘောတူထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာ